ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခရေတောင်ဦးအိမ်စွန်ခွာထွက်ပြေးနေရတဲ့ဒုက္ခတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ထိအားတွေရင်ဆိုင်နေရတဲ့အချိန်မှာပဲအဲ့ဒီဒုက္ခတွေတွေအတွက်အကူအညီတွေအသက်နိုင်ဆုံးပေးနေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေအတွက်လည်းအကူအညီပေးဖို့လှိလဆောင်ရနေကြောင်းပြောပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာတသိန်းခွဲကျော်သွားပြီလို့ပြောပါတယ်ရခိုင်ဒေသဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုမခင်ဖြူသေးကစုံစမ်းမင်းများတင်ပြထားပါတယ်ရှင်ဒေသကြီးကအကျန်းဖက်ပြိပခါတွေကြောင့်အိုးအိမ်ဆုံးကွာခတ်ပြီးနေကြတဲ့ဒုက္ခသည်တွေကိုပြည်내ဆွေးရတဲ့ပူပေါင်းမိကုညီတွေထိရရောက်ပေးနိုင်အောင်စီစဉ်ဆောင်ရွက်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내ရခြားသားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။အကျန်းဖက်မှုအခြေအနေတွေကြောင့်ပြည်내အတွင်းဒုက္ခခံစားနေရသူဘယ်သူမှမဆိုလိုအပ်တဲ့အကူအညီတွေပေးနိုင်အောင်ဆောင်ရွက်ပေးနေတယ်လို့သူကပြောပါတယ်
။ကုညီပေးတဲ့နေရာမှာအားလုံးကိုကုညီလို့ရအောင်ဆိုတာကတော့အကျန်းဖက်ဟုတ်တော့ကျန်တဲ့အကျန်းဖက်ကတော့ကျွန်တော်အပြည့်လို့မရဘူးသို့တော်လည်းအဲဒီပြည်내အတွင်းမှာရှိတဲ့ဒုက္ခခံစားနေရတဲ့အားလုံးကျွန်တော်တို့အတွက်ပို့တော့ကျွန်တော်တို့ညီကူညီဖို့အတွက်ဆိုအစီအစဉ်တွေဆောင်ရနေတယ်အဲ့လိုဆောင်ရတော့ကျွန်တော်တို့နိုင်ငံကိုစေနာရှင်နိုင်ငံတွေကနေပြီးတော့အကူအညီပေးဖို့ဆိုပြီးတော့ကမ်းလှမ်းလာရှိတယ်။ဒါမျိုးမျိုးနဲ့ကျွန်တော်တို့ကနေပြီးတော့ဒီ Red Cross Movement တခုအနေနဲ့ကျွန်တော်တို့ဒီကူညီဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီအစိုးရအနေဦးဆောင်တာပေါ့နော်။အဲ့ဒါတရားကိုကျွန်တော်တို့ဆောင်ရနေတယ်။အဲ့ဒါကတော့ညီနိုင်ရုံပဲပေါ့နော်အခုအစည်းအဝေးလုပ်တာပေါ့အခုမကြခင်အခုလည်းဒီနေ့လည်းလုပ်နေတယ်အခုနောက်ပြည့်လည်းတခုကျွန်တော်တို့အစည်းအဝေးဆက်ဆံရှိပါ
ရခိုင်မြောက်ပိုင်းစံဖတ်မှုတွေကြောင့်စစ်တွေနဲ့တခြားမျိုးတွေရှိရာကိုထွက်ပြေးလာတဲ့ဒုက္ခသည်တွေရှိသလိုနေဆက်ဒေသတွေမှာထွက်ပြေးတင်းချောင်နေကြတဲ့သူတွေနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ကြသူတွေလည်းရှိပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ပြီးခဲ့တဲ့လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာသူဒုက္ခသည်36,400ရှိသွားပြီလို့ခန့်မှန်းပြောဆိုထားပါတယ်ဒါခံမှန်းချက်ပါဖြစ်ပြီးတော့ဒုက္ခတွေကိုစစ်စစ်ပြီးစနစ်တကျစီးရင်ပြုစုကာယူနိုင်တဲ့အခြေအနေတော့မဟုတ်ဘူးလို့ယူနီစီယာပြောခွင့်ရဗီဗျန်တန်ကပြောပါတယ
်။ Well, the number of new arrivals that we're working with it has been increasing every day, but we're very careful to stress that these are estimates.
အစ်တတ်တယ်ရောင်းလာရတဲ့အနေနဲ့ရှိတယ်။အရင်အတွက်ကတော့နေ့တိုင်းနဲ့တိုးနေတာပဲ။ဒါမှလည်းအရင်အတွက်ကခံမှန်းလို့ပဲရပါတယ်။တိတ်တမီးကြရာခိုင်နှုန်းတွေစီးရင်ပြုစုထားတာမဟုတ်ပါဘူး။ဒါကတော့ကျမတို့အငြင်းအတန်းတတိပေးပြီးတော့ထောက်ပြပါရစေ။လက်ရှိဒုက္ခတဲ့စခန်းတွေမှာရှိနေပြီးသားအရေးအတွက်ပြီးတော့ဒေသခံလူမှုအတိုင်းအဝိုင်းတွေမှာရှိနေတဲ့သူတွေဒါတွေကိုကြည့်ပြီးတော့ဒီအစ်စ်ရောက်လာတဲ့အရေးအတွက်ကိုခံမှန်းရတာပါ။ဒီထဲမှာကျမတို့မသိသေးတဲ့သူတွေနေဆက်ချီမှာဆက်ပြီးတော့ပြင်းနေနေတဲ့သူတွေလည်းရှိနိုင်ပါသေးတယ်။လက်ရှိကျမတို့ခံမှန်းတဲ့အရေးအတွက်ကတော့36,400ပါ။တကယ်တမ်းဒုက္ခတွေကိုစနစ်တကျအစီအစစ်ပြီးတော့ရှင်းပြစုနိုင်တဲ့အခြေအနေမျိုးရှိမယ်ဆိုရင်တော့အရေးအတွက်ပို့ပြီးတော့တိတိကျကျသိရပါလိမ့်မယ်။အစ်စ်ရောက်လာတဲ့တွေ့ရဲမှာဒုက္ခတွေတွေပြင်တခြားဘလို့လူတွေရောနှောပါနေလဲဆိုတာကိုလည်းစဉ်းစားနိုင်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးစည်ရင်းစည်စစ်ကောက်ယူတာတွေလုံးနိုင်အောင်လို့အစိုးရအာဏာပိုင်တွေကိုကျမတို့တိုက်တွန်းတောင်းဆိုပြီးတော့လုံးနိုင်မှုလည်းမျှော်လင့်ပါတယ်ရှင်။ UNHCR ခန့်မှန်းထားသလို20ချက်ကျော်ထွက်ပြေးနေတဲ့ဒုက္ခတွေ1,000+ကျော်ရှိတဲ့ဆိုတာနဲ့ပတ်သက်ပြီးမြန်မာဆွေးရသားကလည်းဒီစီးတွေကိုလေ့လာစုံစမ်းနေပြီးတော့ဒုက္ခရောက်နေသူတွေကိုကူညီပေးနိုင်ဖို့ကြိုးစားနေတယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ပြန်ပြီးတော့စီးရမှာပေါ့နော်။အခုလက်တော်ကတော့ကျွန်တော်တို့ကနေပြီးတော့အခုလက်ရှိကျွန်တော်တို့နိုင်ငံမှာရေနော်နေဆက်ကိုလည်းရောက်နေတယ်လို့ပြောတော့ဒီစီးရင်တွေကိုကျွန်တော်အနေနဲ့လေ့လာစုံစမ်းနေတယ်အဲ့တော့နေဆက်ကိုရောက်နေတဲ့လူတွေလည်းရှိရဲ့နောက်ပြီးတော့ပြည်내တွင်းမှာလည်းအဲ့လိုပဲဟိုဒုက္ခရောက်တဲ့လူတွေရှိတယ်ပေါ့ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဘယ်လိုကူညီထောက်ရမလဲဆိုတဲ့ဟာတွေအတွက်ကိုအခုကျွန်တော်တို့စီးရင်နေတာလေဆိုတော့အဲ့ဒီလူတွေအကုန်လုံးကိုကျွန်တော်တို့ကနေပြီးတော့ကူညီထောက်ပံ့နိုင်လို့နေလို့မရဘူးအဲ့ဒီအစီအစဉ်ကိုကျွန်တော်အခုလည်းလုပ်နေတယ်နောက်ပြီးတော့ဒီချက်ပို့ပြီးတော့တဲ့ဟိုကျေကျေလက်မြဆိုတာလေးကိုတိတိယောက်ယောက်ဆောင်ရွက်နိုင်ဖို့ဆိုပြီးကျွန်တော်တို့အစီအစဉ်တွေလုပ်နေ
ဒုက္ခတွေပြီးအရင်နဲ့လူသားချင်းစာနာကူညီရေးကိစ္စရပ်တွေကိုကံ့တဲ့ဖြစ်ရှင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာခေါင်းဆောင်တွေကလည်းမြန်မာအစိုးရကိုဖိအားပေးတာတွေရှိနေတာပါဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကဒုက္ခတွေပြီးအခုလိုထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့လုပ်ရည်တွေကိုဟန့်တားဖို့ဒေါ်ဆန်းစစ်ကြီးကိုတိုက်တွန်းခဲ့ပါတယ်
I think it's very important that, to stress that what is happening in Rakhine is unacceptable with the treatment of the Rohingya.
ဒီနေ့ဒီဖြစ်ပျက်နေတဲ့အခြေအနေတွေဟာဘယ်လိုမှလက်ခံနိုင်စရာမရှိဘူးဆိုတော့ကိုပြားပြီးထောက်ပြဖို့အင်မတန်ကိုရည်ကြည်ပါတယ်။ Rohingya တွေအပေါ်မှာပြုမှုနေတာတွေဟာလက်ခံနိုင်စရာမရှိပါဘူး။ဒီအခြေအနေကိုဟန်တားဖို့ဒေါ်ဆန်းစစ်ကြီးနဲ့ဒေါက်တာဝင်းမြတ်အေးကတော့ပြည်သူ့ရဲ့အခွင့်အရေးကိုဖိအားပေးဖို့ကြိုးစားနေကြတယ်လို့ပြောပါတယ်။ Rohingya တွေအပေါ်မှာပြုမှုနေတာတွေဟာလက်ခံနိုင်စရာမရှိပါဘူး။ဒီအခြေအနေကိုဟန်တားဖို့ဒေါ်ဆန်းစစ်ကြီးနဲ့မြန်မာစစ်တပ်ရဲ့လုံဆောင်မှုတွေကိုကြောင်းဝင်ဖိအားပေးနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။အခုဒုက္ခသည်တွေအတွက်ဗြိတိန်အစိုးရကအကူအညီတွေပေးသွားမယ်လို့လည်းဝန်ကြီးဘောရစ်ဂျွန်ဆန်ကပြောပါတယ်။ ။မြန်မာနိုင်ငံ82တိုးတက်ရေးအတွက်ကိုလည်းအရသာဆရာကိုဆက်လက်ကူညီပံ့ပိုးသွားမှာဖြစ်ပြီးတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခါကိုစစ်တပ်ကအတုံးချပြီးအာဏာပြန်သိမ်းတာမျိုးမဖြစ်ဖို့လိုအပ်တယ်လို့လည်းသူကပြောသွားပါတယ်။ဩဂတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းရခိုင်မောင်းတော်ကရိုင်တစ်ခုလုံးကိုစစ်စီရင်နေပြီးအဖြစ်သတ်မှတ်ပြီးတော့မြန်မာလူမျိုးရေးတပ်ဖွဲ့တွေကနေနေရှင်းလင်းရေးဆောင်ရွက်နေတာဖြစ်ပါတယ်။နိုင်ငံတကာတိုင်းဝန်ကတော့အကြမ်းဖက်သမားတွေကိုနှိမ်နင်းတဲ့ဒီစစ်စီရင်ရေးကိုအရက်သားထိခိုက်မှုတွေမရှိအောင်ထိနေသိမ်းလှုပ်ဆောင်ဖို့တိုက်တွန်းနေပါတယ်ရှင်။